အခုကျမတို့ကြားရတယ်လေကိုဒီငိမ့်လေးကိုပေါ့နော်ခန်းဒီထောင်ကိုသူတို့ပြောင်းရွှေ့လိုက်တယ်ဆိုလို့လေဘယ်တော့ကပြောင်းလိုက်တာလဲရှင
်ဒီနေ့ရွှေ့လိုက်တာပေါ့တော့ဒီနေ့27ရက်နေ့မှာရွှေ့လိုက်တာပေါ့မနေ့3နိုင်ဆိုတော့ဒီနေ့နဲ့ရွှေ့ရလို့ကြားရတယ်ထောင်မူကသွားစုံစမ်းလိုက်တာပေါ့နော်အဲဒီသွားစုံစမ်းတဲ့အခါမှာဒီငိမ့်လေးဒီမှာရှိသေးလားမေးတော့ဒီငိမ့်လေးကိုရွှေ့သွားပြီတဲ့ခန်းဒီကိုရွှေ့သွားသူတို့လှမ်းအကြောင်းကြားတယ်
ဟုတ်ကဲ့ဒါဆိုရင်ထောင်ဝင်စားကဘယ်တော့ကဟိုနောက်ဆုံးတွေ့ခဲ့တာလဲ
ထောင်ဝင်စားကြာသပင်းနေရသွားတွေ့လိုက်တာ
ဟုတ်အဲ့ဒီတော့ကသူ့ကိုထောင်ပြောင်းမယ်ပါညာရိပ်လက္ခဏာဘာမှမသိရသေးဘူး
အဲတွေ့တယ်ဒါပြောတယ်ဒါအရက်ပြောပါတယ်မမေးတယ်လင်းနေလက်မသားကိုတော့ရွှေ့နေအဝေးရွှေ့မယ်နဲ့တူတယ်တဲ့လင်းနေလက်မမရသေးလို့တဲ့လင်းနေလက်မရတဲ့တဲ့သားကိုရွှေ့မှာပဲတဲ့အဲသားကိုတော့နေတောက်နေလို့တော့ပြောလိုက်တယ်လေအဲအစုံလုံးကျမ်းမာကြီးလက်ဂူးဆိုင်ပေါ့အကုန်မှာခဲ့တာပဲသားကိုတော့
ဟိုတခြားအဲ့ရာသီဥတုအေးတဲ့နေရာတွေပါပို့မယ်ဆိုပြီးတွေးထားပြီးတော့ပစ္စည်းတွေပါတော့ပေးထားနိုင်သေးလားရှင်
အဲအနွေးတွေပါလည်းထည့်ပေးရတယ်ဆောင်းလဲတော်တော်များများထည့်ပေးထားတယ်ဒီသူကိုယ်စဉ်းစားကြည့်ပေါ့တော့ဒီနေ့နိုင်ငံရေးအကျဉ်းသားတွေလွတ်ပါတယ်ဆိုမှပဲတားကြီးကိုနေကိုချက်ချင်းဟိုးဝေးလံတဲ့နေကိုပို့လိုက်တယ်လေ
ဟုတ်ကဲ့အဲ့တော့ဒီစစ်ဆိုးရရဲ့အခုလိုပေါ့နော်သူတို့ကတော့အကျဉ်းသားတွေကိုဒီ6တောင်လွတ်ပေးမယ်ဆိုတဲ့ကိစ္စပေါ့နော်ဒါပေမဲ့တစ်ဖက်မှာလည်းဒီနေ့ပါပဲအဲ့ကိုဒီငိမ့်လင်းကိုအဲ့လိုရာသီဥဆိုရတဲ့ကျင်းထောင်ပို့လိုက်တော့အမအဲ့ဒီပုံမှာဘယ်လိုမြင်လဲရှင်
အဲအမအနေနဲ့ဘယ်လိုမျိုးဆိုဒီအစိုးရကပေါ့နော်ဒီခရီးကျောင်းသားတယောက်ကိုပေါ့နော်အသက်အရွယ်နဲ့မလိုက်ခင်နဲ့ဝေးလံတဲ့နေရာကိုပို့ရဆိုအမအနေနဲ့မတရားဘူးပဲထင်တာပေါ့နော်ပုံမှန်တွေဆိုလဲခလေးကိုမတရားတစ်ခုပြီးတစ်ခုထက်ကထက်ကတက်နောက်ဆုံးချလိုက်တာထောင်လဲ15နှစ်ခွဲချလိုက်တယ်လေအခုကျတော့လဲမိသားစုနဲ့ဝေးလံတဲ့ခန်းဒီထောင်မှာပို့လိုက်တယ်ဆိုတော့ဒါလုံးဝမတရားဘူးထင်တာဒီအစိုးရကတော့
အခုအမအနေနဲ့ရောအဲ့ဒီခန်းဒီထောင်ကိုလိုက်သွားနိုင်ပါမလားရှင်
အဲခန်းဒီထောင်ကိုအမစုံစမ်းမသေးတာဒါခန်းဒီမှာရှိတယ်ဆိုတော့လိုက်မယ်လေလက်ကုံတာနဲ့အမလိုက်ဖို့လုပ်နေတယ်လေ
ဟုတ်ဒါမဲ့ဟိုအမရဲ့ကျမ်းမာရေးရလဲဟိုတိတ်မကောင်းဘူးလို့တီးထားရတော့လေ
ဟုတ်ကဲ့ကျမ်းမာရေးရလဲမကောင်းသေးဘူးဆိုတော့အခုကျမ်းမာရေးကိုကုမယ်ပေါ့နော်ကုပြီးတော့အရင်ဆုံးဒီလက်ကုံတာသူ့အဖေကိုအရင်သွားတွေ့မယ်6ရက်နေကြသူ့အဖေကိုသွားတွေ့မယ်တွေ့ပြီးသွားရင်ဒါကတော့ဒီလိုလိုနေရွှေ့သွားဆိုတော့အဖေကိုလည်းပြောပြလိုက်အောင်မယ်လေပြောပြီးတော့အသားနောက်ကိုလိုက်ဖို့လုပ်တော့မယ
်အမအနေနဲ့အခုဒီခံစားနေရတဲ့ကြုံတွေ့နေရတဲ့အခက်အခဲဒုက္ခတွေကိုဘယ်လိုဖြတ်သန်းဖို့ရောစဉ်းစားထားလဲရှင်
အဲဘလို့ဆက်ကမ်းလဲဆိုတော့နော်ယောက်ျားကလည်းတောင်ထောင်မှာအဖို့ခံထားရတယ်။ဦးသားကလည်းခန်းဒီထောင်မှာအဖို့ခံထားရတယ်ဆိုတော့နော်အမကဘလို့ခေါ်မလဲ။မျိုးစုံပေါ့နော်။ဒီရင်ဆိုင်ရမှာပဲသူတို့ဘလို့ပဲလှုပ်လှုပ်ကအမတို့မိသားစုကတော့ဘယ်ကိုပဲပို့ဖို့ပို့တဲ့နေရာတော့ရအောင်တော့လိုက်မှာပဲ။အမလိုက်တွေ့မှာပဲတားကိုလည်း။တားကိုလည်းပြောထားပြီးသားထောင်ဝင်စားတွေ့တဲ့နေရာကတားကြီးဘာမှမပူနဲ့တားရွှေ့ပြီးဆိုရင်တားအနေထိုင်ကြပြီဆိုတာနဲ့မိမိတို့အနောက်ကနေလိုက်လာမယ်ဟဲ့လား။တားအတိအကျနေရာတိတာနဲ့နောက်ကနေမိမိတို့မိသားစုလိုက်မယ်။တားသွားလာလာတဲ့အကုန်ကျမ်းမာရေးဂရုစိုက်ဖို့ရေတောက်တာအစဂရုစိုက်ဖို့အစအကုန်တော့မှားလိုက်ပါတယ်တားကိုတော့
အခုထောင်စင်ချက်ချထားတဲ့ပုံမှာဟိုအယူခံဝင်ဖို့ရရှိလားရှင
်အယူခံဝင်ဖို့အမတော့မဝင်တော့ပါဘူးအယူခံကတော့ဘာလို့လဲတားကြီးကတခုနဲ့တခုနဲ့မတူးလေချထားတယ်ကဟာဆန်းကြောင်မှာ6နှစ်ခွဲချတယ်ဆန်းနေပေမှာကအနဲ့ရောင်ဝမ်းဆက်ဝတ်လို့မျက်နှာကြောတင်းလို့ဆိုတော့တခါမှမကြဘူးတဲ့ဟာနဲ့၄နှစ်ချလိုက်တယ်တော့ကတော့နေတကုံတရားရုံးကတော့လှုပ်ပေးလိုက်တယ်တောင်တကုံတရားရုံးကစာရခရီးကောက်ရပြီးတော့၅နှစ်ထပ်ချလိုက်တယ်တော့ဒီဟာတွေကချတဲ့ဟာတွေကမတရားမှုတွေကအများကြီးပေါ်လွင်နေတယ်အဲ့တော့အမလည်းဒီအယူခံမဝင်တော့ဘူး